မြန်မာနိုင်ငံကိုလေရင်စီတင်ပို့ရာမှာစီတင်ပေါ်တွေကိုအာမခံဝန်ဆောင်မှုပေးနေတဲ့ဗြိတိရှ်အာမခံကုမ္ပဏီ၅ခုကိုဝန်ဆောင်မှုရပ်ဆိုင်းမှုဗြိတိန်ခြေဆိုင်မြန်မာအရေးလှုပ်ရှားတဲ့ Burma Campaign UK အဖွဲ့ကဧပြီလ20ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ကုမ္ပဏီ၅ခုရဲ့အမည်တွေကတော့ UK PNI, Steamship Neutral, Britannia PNI, North Standard, Ship Power Club စတဲ့ကုမ္ပဏီတွေဖြစ်ကြောင်းတင်ညာချက်မှာဖော်ပြထားပါတယ်ဒီကုမ္ပဏီတွေဟာမြန်မာနိုင်ငံကိုလေယာဉ်စီပို့ဆောင်ပေးနေတဲ့သင်္ဘောတွေအတွက်ရောကြီးငွေအာမခံပေးထားတဲ့ကုမ္ပဏီတွေဖြစ်ပါတယ်ကုမ္ပဏီတွေရဲ့အမည်ကိုနိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးဖြစ်တဲ့ Amnesty International ကထုတ်ပြန်တဲ့သိမ်းမင်းတမန်ကုန်ပစ္စည်းအမည်နဲ့ထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာလည်းဖော်ပြထားပါတယ်မြန်မာနိုင်ငံကိုလေယာဉ်စီပို့ဆောင်ရမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတိုင်းဟာအရက်သားတွေကိုလေကြောင်းတိုက်ခတ်မှုမှာပူးတွဲတရက်ခံကြံရပါတယ်အဖြစ်စီရင်သွင်းခံရမှာဖြစ်တဲ့အတွက်ချက်ချင်းရပ်တင့်ပါတယ်လို့ Burma Campaign UK ရဲ့ Director Mark Farman ကကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံမြောက်ပိုင်းစကိုင်းတိုင်းဒေသကြီးတက်ကကမ့်ဘလူးမှာ April 17ရက်နေ့ကလေကြောင်းကတိုက်ခတ်မှုကြောင့်ကလေး40အပါအဝင်လူ180လောက်သေဆုံးခဲ့ပါတယ်2022ခုနှစ် February လတည်းကမြန်မာနိုင်ငံကိုလေးစင်တင်ဖို့ရမှာစစ်တပ်လက်ထက်မရောက်ဖို့စစ်စစ်ဖို့အတွက်ဗြိတိရှ်ကအစိုးရကညွှန်ကြားထားခဲ့ပါတယ်ဒါပေမဲ့လည်းစစ်တပ်လက်ထက်လေယာဉ်စီးမရောက်အောင်တင်ပို့ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးလို့ Burma Campaign UK ကကြေညာချက်ထဲမှာဖော်ပြထားပါတယ်